သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကုဆက်လွယ်ယောဂါ COVID-19 တတိယလိုင်းဟာမြန်မာနိုင်ငံကလူသားတွေပေါ်အပြင်းထန်ထိုးနှက်ခဲ့ပါတယ်အဲ့ဒီတက်ရောက်မှုကြောင့်နေရာဒေသအနှံ့ပြားမှာတည်ဆုံးခဲ့သူများပြားခဲ့တယ်လို့အောက်ဆီဂျင်နဲ့ပတ်သက်တဲ့ပစ္စည်းတွေအထောက်ကူပြုဆေးဝါးတွေကအစမတန်ဈေးနှုန်းမြင့်တက်ခဲ့တာပါလက်ရှိအချိန်မှာတော့တတိယလိုင်းကရော့ဘားစပြူလာတယ်လို့ဆိုနိုင်ပေမယ့်နိုင်ငံအချို့မှာတော့ COVID-19 စတုတ္ထလိုင်းကရိုက်ခတ်စပြူလာတယ်လို့သတင်းတွေမှာကြားသိနေရပါပြီအကျန်းဖက်စစ်အုပ်စုရဲ့အာဏာသိမ်းကာလအတွင်းမှာကိုဗစ်တတိယလှိုင်းရဲ့ရိုက်ခတ်မှုတန်ကိုအလူအလဲကြုံတွေ့ခန်းစားလိုက်ရတဲ့မြန်မာပြည်သူတွေအတွက်တော့စတုတ္ထလှိုင်းကိုစိုးရိမ်စိတ်မကင်းဖြစ်နေရပါတယ်။ COVID-19 ကိုချိုးတင်ကာကွယ်ဖို့နီးလန့်နေတဲ့မှာကာကွယ်ဆေးထိုးတာဟာကောင်းမွန်တဲ့လုပ်ဆောင်မှုတစ်ခုလို့ဆေးပညာရှင်တွေကဆိုကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ COVID ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအာဏာသိမ်းစစ်ကောင်စီကထိန်းချုပ်လုပ်ဆောင်နေတာကြောင့်ပြည်သူတွေဟာကာကွယ်ဆေးထိုးဖို့စိတ်ဆုံးဖြတ်ချက်မချနိုင်ဖြစ်နေကြတာပါ။ကိုဗစ်တတိယလိုင်းမှာကူးစက်မှုပြင်းထန်ခဲ့တဲ့ကလေးမျိုးမှာလူကြီးပိုင်းတချို့သာကာကွယ်ဆေးထိုးကြပြီးလူလတ်ပိုင်းနဲ့လူငယ်တွေကလုံးဝမထိုးကြဘူးလို့ကလေးမျိုးကတူကပြောပါတယ်
။သူကတော့ဘောလို့နော်ဘာလိုက်ပညာတာမှာဒီမှတ်ပုံတင်ယူခဲ့မယ်ပေါ့နော်။အဲအဲ့လိုမျိုးပဲပါတာပေါ့။မျိုးပေါ်မှာသူကားတစ်စီးနဲ့ကန်ဆက်ဆက်နဲ့လိုက်អော်တာတော့ရှိရပေါ့။ဘယ်နေရာမှာပဲချိန်ထိုးပါမယ်ဆိုတော့မျိုးပေါ်လူတွေကတော့အဲတကြီးပိုင်းလွယ်လို့ပေါ့နော်။ဒီလူငယ်လူလတ်ပိုင်းနေလူငယ်ပိုင်းနေကတိတ်သွားလာထိုးတာမတွေ့ဘူးသူတို့တုတ်ပြတဲ့ဟာကိုဘူးမှသူတို့လည်းမကြိုက်လို့တော်လာနေကြတော့ဆိုတော့သူတို့ထိုးပြတဲ့ကာကွယ်ဆေးကိုလည်းမထိုးဘူးဘူးမှလည်းလူငယ်လူရတိုင်းတွေမှာစိတ်ဝင်စားကြဘူးဒီတတိပိုင်းတွေတော့နည်းနည်းပေါ့လောက်ပဲထိုးကြတာတွေ့တယ်အဲသူတို့လုတ်ပြတဲ့ဟာကိုသွားထိုးတယ်ဆိုရင်သူတို့ဟိုလက်ခံတဲ့ပုံစံမျိုးသူတို့လက်အောက်ကိုဝင်သွားပုံစံမျိုးဆိုတော့တော်များများမသွားထိုးကြဘူးပေါ့သူတို့လည်းမပူးပေါင်းကြဘူးကိုယ့်အစီအစဉ်နဲ့ကိုဒီကာကွယ်ဆေးရအောင်လမ်းကြောင်းနဲ့တဲတဲ့လူတွေလည်းရှိတယ်ထိုးတဲ့လူပေါ့နော်အပြင်မှာရင်းနှီးတောင်းပေးပြီးထိုးတဲ့လူတွေလည်းရှိတယ်ဒီစစ်ကောင်စီကထိုးပေးတဲ့ကောင်ဝဲသေးကိုသွားမထိုးကြတဲ့လူတွေကတော့အများစုပေါ့
မြန်မာနိုင်ငံကိုအိန္ဒိယကတင်သွင်းလာတဲ့ COVID ရှေးကောက်ွယ်ဆေးတွေကိုတော့2021ဇန်နဝါရီလ29ရက်မှာပထမဆုံးစတင်ထိုးနှံနိုင်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့စစ်မှားရေးဌာနအပါအဝင်ဝန်ထမ်းအသီးသီးဟာဆက်လက်လှုပ်ဆောင်နိုင်ဖို့အခက်ကြုံခဲ့ကြရပါတယ်NLD အစိုးရလက်ထက်ကမှာယူထားတဲ့ COVID ကာကွယ်ဆေးတွေပြည်သူတွေအပါအဝင်လုပ်ငန်းရှင်တွေကလူလန်းထားတဲ့ရန်ပုံငွေတွေနဲ့ဝယ်ယူထားတဲ့ကာကွယ်ဆေးတွေကိုထိုးနှံဖို့စစ်ကောင်စီကထိန်းချုပ်လှုပ်ဆောင်ခဲ့တာပါလက်ရှိအချိန်မှာတော့အကြိမ်ပြည့်ထိုးနှံထားသူ3,000-3,000ကျော်နဲ့တစ်ကြိမ်ထိုးနှံထားသူ3,000-4,000ကျော်ရှိနေပြီလို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကအခုလတတိယပတ်အတွင်းမှာဖော်ပြထားပါတယ်ဒီလိုဖော်ပြထားပေမယ့်စစ်ကောင်စီရဲ့ကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်တွေကိုမြို့ပေါ်ကတချို့ပြည်သူတွေတောင်လုံးဝစုံစမ်းလို့မရတဲ့အခြေအနေအထိကြိုတင်အသိပေးမှုအားနည်းခဲ့တယ်လို့ဆိုကြပါတယ်။တရုတ်နိုင်ငံကနေအရေးအတွက်24တန်အထိမှာယူစာချုပ်ထားတဲ့ Sinopharm ကာကွယ်ဆေးဟာလည်းအခုလ26ရက်က4တန်ရောက်ရှိလာပါပြီ။ Sinopharm ဟာလက်ရှိထွက်ရှိနေတဲ့ကာကွယ်ဆေးတွေနဲ့မှာအာနိသင်အားနည်းတယ်လို့ပညာရှင်တွေကပြောနေကြပါတယ်။ကာကွယ်ဆေးထိုးနှံမှုတွေနဲ့စစ်ကောင်စီရဲ့စီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးကျန်းမာရေးအသိပညာပေးမှုတွေလှုပ်ဆောင်နေတဲ့ဒေါက်တာစိန်က
ဒီကာလမှာကကျမတို့ကကာကွယ်ဆေးမထိုးရင်လည်းကဲ့ရောဂါကျသွားသေးတယ်။အဲကာကွယ်ဆေးထိုးတော့ကြတယ်ဟောကျမတို့ကဆေးတစ်ခုကိုစပြီးတော့3,000လို့ဆိုဒီဆေးရဲ့စိတ်ချရင်ကြီးရမှုဆိုတာကွန်ဖမ်းဖြစ်မှထိုးတင်တာဘယ်လိုပဲဖြစ်ဖြစ်ပေါ့နော်။ကျမတို့ကကာကွယ်ဆေးထိုးပြီဆိုရင်ကျမလည်းကျွမ်းကျင်နဲ့နားလေတဲ့ကာကွယ်ဆေးပတ်သက်ပြီးတော့လည်းနားလေရမယ်။ကာကွယ်ဆေးထိုးပြီးတော့နောက်ဆက်တွဲချင်းချင်းပြသထားတယ်ဘယ်လိုမျိုးရှိလဲဆိုတော့လည်းကောင်းကောင်း educate ပေါ့နော်ပညာပေးနိုင်တဲ့ဇမားရင်ဝင်တဲ့ကျင်းပင်ဝင်တဲ့နေထိုးပေးတာမျိုးမှလူတွေအတွက်စိတ်ဖြစ်တာဟုတ်ဆိုတော့အခုချိန်မှာကျတော့ကာကွယ်ဆေးတက္ကသိုလ်အရင်ဒီကာကွယ်ဆေးတို့ထိုးပေးနိုင်တဲ့တကယ်ကျင်းပင်နဲ့ဇမားရင်ဝင်တဲ့နေလည်းလောလောလောဆယ်ချီအဲ့တက္ကသိုလ်အားလည်းရှိရယ်ကာကွယ်ဆေးမထိုးရင်ကျတော့ခုနကကျမပြောခဲ့လို့ပဲကဲရောတာတက္ကသိုလ်အားလည်းရှိတော့လေမထိုးရဆယ်ဆိုင်တော့ထိုးတာတဲ့နေလို့တော့မြင်တယ်။ကာကွယ်ဆေးထိုးရတဲ့သူတွေဒီအသက်တည်ဆုံးမြင်ဆိုတဲ့အနေထားမျိုး ICU ထဲမှာနေနေရဲ့အခြေအနေချော့ကြတာမျိုးဒီလိုမျိုးကောင်းကျိုးလို့ရှိနိုင်တယ်ပေါ့။ဒါပေမဲ့ဒီကာကွယ်ဆေးထိုးဒီကာကွယ်ဆေးရဲ့အခြေအနေမပြေမိတာတွေကြောင့်ဖြစ်စီတခြား side effect တွေဖြစ်တဲ့ဆိုးကျိုးတွေလည်းဖြစ်လာနိုင်တယ်။အဲ့တော့ကျွန်မရင်လည်းအခုကာလမှာကာကွယ်ဆေးထိုးခြင်းကိုကင်ဆယ်နှိမ့်နှိမ့်ရတယ်လို့တော့ဖြစ်နေတယ်။
အနာသိန်းကာလမှာဂျမားရေးဝင်တဲ့အများပြား CDM လုတ်ခဲ့ကြတာကြောင့်စေယုံတွေမှာတော့အပြေအဝမလက်ပတ်နိုင်ကြတာတွေလူအင်အားမလုံလောက်မှုတွေကပြီးခဲ့တဲ့ COVID တတိယလှိုင်းမှာတရကပြနေခဲ့ပါတယ်စစ်ကောင်စီရဲ့အတိုင်းဝိုင်းနဲ့မှာပဲ COVID ကူးစက်ခံရပြီးစေယုံတွေမှာလက်မခံနိုင်ခဲ့တဲ့သူတွေအများပြားရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့တာပါဒီလူဂျမားရေးအပါအဝင်ခန္ဓာအသီးသီးကမလက်ပတ်နိုင်လောက်အောင်ရပ်တန့်လို့နေပါဖြစ်ခဲ့တဲ့စစ်ကောင်စီရဲ့စီမံမှုအောက်မှာအမှားရင်းမခံတဲ့ COVID ကာကွယ်ဆေးထိုးတာကိုပြည်သူအများစုကမယုံကြည်ရဲကြပါဘူးကူးစက်မှုနှုန်းများပြတဲ့ဒေသတွေမှာပါဝင်တဲ့ချင်းပြည်နယ်အတွင်းကမင်းတက်မြို့ကန်တူကလည်း
ကိုဗစ်ကကွေးချင်းအင်္ဂလန်နဲ့သူတို့ထိုးကြတယ်အသက်ကြီးတွေဦးစားပေးပြီးတော့ထိုးတယ်ပေါ့စစ်ကောင်စီဖက်ကနေထိုးပေးတယ်ချို့မထိုးတဲ့လူရောရှိတယ်ဘာကြောင့်လဲသူတို့အဲစိတ်မချလို့ပေါ့နော်အဲချီကိုထိုးပေးတဲ့သူကလည်းကျွမ်းကျင်နေလူတွေမဟုတ်ပဲနဲ့အဲ့လိုမျိုးတခြားမတက်ဆိုင်တဲ့လူတွေကဘာချီထိုးအကင်နေတော့သူတို့အဲ့ဒါကိုကြောက်ပြီးတော့မထိုးကြဘူးတချို့စင်ကြောင်းချင်မှတော့ထိုးပေးတယ်လို့ပြောနေကြတာနတ်တို့ဘာလို့ဒီမကိုင်းမဲအစ်ထောက်မကိုင်းမဲနေဘောနောက်ကြောင့်ဆရာမတွေပါထိုးပြီးတယ်လို့ပြောကြတယ
်လက်ရှိအခြေအတိစစ်ကောင်စီရဲ့စစ်မှားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတက်ခွဲစစ်ဆေးတဲ့လူနာ၄သက်၂သိန်းကျော်တယ်ပိုးကုဆက်ကြောင့်တွေ့ရှိလူနာ၄သိန်း၅သောင်းကျော်ရှိတယ်လို့မင်းည၈နာရီထုတ်ပြန်ချက်မှာပါဝင်ပါတယ်မြို့ပြတွေမှာတော့စစ်ကောင်စီရဲ့ကာကွယ်ဆေးတွေကိုထိုးနှံဖို့မဝင်ရဲကြသူတွေဟာလည်းပြစ်ပဈေးကွက်မှာဈေးကြီးပေးထိုးနှံနိုင်ဖို့စုံစမ်းလာကြပါတယ်စစ်ကောင်စီရဲ့ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းစဉ်တွေထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ချင်းနဲ့ကယားပြည်နယ်တွေကိုပါထိုးနှံဖို့စီစဉ်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့တိုက်ပွဲတွေအများစုဖြစ်နေတဲ့မြို့နယ်ကြီးလက်ဒေသတွေကပြည်သူတွေဟာကာကွယ်ဆေးထိုးဖို့အလံဝင်နေတယ်လို့မြို့ပေါ်မှာရှိနေတဲ့ပြည်သူအနည်းငယ်ကသာလာရောက်ထိုးနှံနေကြတာပါ။ဒီမော့ဆိုကနေတိုက်ပွဲတွေကြောင့်လွိုက်ကော်မှာရွှေ့ပြောင်းနေထိုင်နေရတဲ့စစ်ရှောင်းတို့ကတော့မိသားစုမှာတက်ကြီးပိုင်းတွေရှိပေမဲ့ကာကွယ်ဆေးထိုးဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်
။ဒီလိုမျိုးသူတို့ဒီကားတွေနဲ့ပေါ့နော်အဲ့လိုမျိုးအော်လန်တွေနဲ့အမျိုးလိုက်အော်ပေးရလဲရှိရဲပြီးတော့ဆေးရုပ်တွေဆေးရုပ်ရဲ့ page တွေပေါ်မှာဆိုလဲတရေဘယ်နဲ့နိုင်မထိုးမဲ့အဲ့လိုမျိုးကအဲ့လိုမျိုးတော့တင်ထားပေးတယ်သူတို့။ဒါမှလည်းတိတ်မရှင်းပြအောင်ဒီတိုင်းပဲပါထိုးဆိုလို့ရှိဒီတိုင်းပဲအိမ်ထောင်စုမအိမ်ထောင်စုစင်ရင်ကိုယူလာခိုင်းတဲ့ဘီမပတင်တဲ့ဘက်ပေါင်းတဲ့ဒလဝဲပျော်ပြန်အံပျော်ကြတယ်။ခေကစိုက်ဆက်တွေအဲ့လိုမျိုးဒီနေ့ပါလေကြာကြတော့လေအမျိုးအဲ့ပြီးမထိုးချင်ဝနော်ညီမတို့ဖက်ကလည်းပြီးတော့မိဘတွေကိုယ်တိုင်လည်းမထိုးချင်ဝအဲ့လိုမျိုးဖြစ်တယ်
ကိုဗစ်တတိယလှိုင်းမှာဆေးဝါးရှာပါမှုအောက်ဆီဂျင်ပြတ်လတ်မှုဆရာဝန်တွေလွတ်လပ်စွာကုသခွင့်မရတဲ့အခြေအနေနဲ့စစ်ကောင်စီရဲ့ညမထွက်ရအမိန့်တွေကြောင့်မှာပြည်သူတွေတောင်းချီအသက်ဆုံးရှုံးခဲ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့အမျိုးသားကျန်းမာရေးကော်မတီကတော့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးအဖွဲ့ CDF ကိုဖွဲ့စည်းလိုက်တယ်လို့အခုလ16ရက်ကထုတ်ပြန်ကြေညာခဲ့ပါတယ်။CDF အဖွဲ့ဟာကိုဗစ်ကာကွယ်ဆေးထိုးခြင်းဆိုင်ရာတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေ၊တန်ယုံတွေ၊အလူရှင်တွေနဲ့အစဉ်တစိုက်ဆွေးနွေးညှိနှိုင်းနေတယ်လို့ဖော်ပြထားပါတယ်။လက်ရှိနိုင်ငံရေးအုပ်ချုပ်ရေးအချက်အလက်တွေကြောင့် COVID-19 ကာကွယ်ထိန်းချုပ်ရေးအတွက် UN Agency တွေအပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အလူရှင်တွေဟာစစ်ကောင်စီနဲ့တော်လကောင်NUG ကျန်းမာရေးဝန်ကြီးဌာနနဲ့တော်လကောင်တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့တော်လကောင်ညီမျှစွာဆက်ဆံဆောင်ရွက်ရမှာဖြစ်တယ်လို့ CDF ကဖော်ပြထားတာပါဒီလိုနှစ်ဖက်ဆောင်ရွက်မှုတွေရှိနေပေမဲ့လည်း NUG ရဲ့ COVID ကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်ဟာအနည်းငယ်ကြံ့ကြာနိုင်သလိုစစ်ကောင်စီရဲ့ကာကွယ်ဆေးထိုးနှံပေးမှုကလည်းတနိုင်ငံလုံးမလွှမ်းခြုံနိုင်ဘူးလို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ဆရာဝန်တဦးကပြောပါတယ်ဒီလိုအခြေအနေတွေကနေအစီအမံကောင်းတွေမချမှတ်နိုင်ဘူးဆိုရင်ကိုဗစ်ဒေါက်တာလိုင်းကိုရင်ဆိုင်ရနိုင်တယ်လို့သူကဆိုပါတယ
်ကျွန်တော်တို့ကလေဒီနိုင်ငံရေးအခြေအနေမဖြစ်ခင်တော့ first wave တွေရှိ second wave တွေရှိအဲတော့ကလေတိုင်းနိုင်ငံတွေတော်တော်ကို fever clinic တွေနဲ့ကာကွယ်နိုင်ခဲ့တယ်တော်တော်များများကူပြီးတော့ဟိုကျသွားပေါ့ site ကျသွားတဲ့အချိန်မှာဒီကျွန်တော်ဆန္ဒပြတဲ့အချိန်တွေပါတယ်မှာဆိုရင်လုံးဝမမဖြစ်ခဲ့ဘူးလေအဲ့လိုပဲလူတွေအကုန်လုံးကူပြီးတက်ဝေးရငြိမ်သွားတယ်ပြရတဲ့ four way ကသူ့လိုလိုကိုပေါ်လာလိမ့်မယ်ဒါပေမဲ့ပေါ်လာတဲ့အချိန်မှာကျွန်တော်တို့ကတခြားနိုင်ငံတွေ UK တို့ဒါတခြားနိုင်ငံတွေရှိတယ်ပေါ့နော်အဲ့ဒါဆိုရင်တို့ကအဲ့ four way ကိုမကြောက်တော့ဘူးကာကွယ်ဆေးတွေအကုန်ထိုးပြီးသွားပြီဖြစ်တဲ့တခြားမှာအကုန်လုံး mass media ပဲနဲ့သွားလို့ရတဲ့နိုင်ငံတွေတော်တော်များများရှိလာတယ်ပေါ့ UK ကတော့ပထမဆုံးနေမှာပါတယ်ရှင်နေ အဲ့တော့ပြောချင်တာကကျွန်တော်တို့ဒီက coverage ကမရဘူးဆိုတော့ vaccine coverage ကမရဘူးဆိုတော့ full week ကတော့ဖြစ်လာနိုင်ချေရှိတယ်။နောက်ပြီးတော့အခုချိန်မှာတော့ခါပြန်ဖြစ်ရင်ကျွန်တော်တောက်ဝေတော့လည်းအဆုတ်တွေကတော်တော်ကိုထိခိုက်ခဲ့တာဆိုတော့လေ full week ဆိုတော့တော်တော်ကိုလုံးပိုင်းအောင်မယ်လို့မြင်တယ်။ဒါပေမဲ့ကံကောင်းပြီးတော့ကျွန်တော်တို့ကခုကလည်း immunity တွေထွက်နေရင်တော့ဒါ full week ကိုကာကွယ်နိုင်မယ်လို့တော့မျှော်လင့်နေတယ်။ဒါပေမဲ့ကျွန်တော်တို့ကဒါတွေကဗီဇာခွဲနေလာတဲ့ပါညာဆိုတော့ကျွန်တော်တို့ကဒါပြောလို့မရပြန်ဘူးပေါ့နော်။
COVID-19 ကုသကာကွယ်တားဆီးနိုင်ရေးလုပ်ငန်းစဉ်တွေဟာနိုင်ငံတကာမှာတော့ပြည်သူအသင်းအစုအဖွဲ့နဲ့အစိုးရတို့ကပူးပေါင်းလှုပ်ဆောင်ကြတာပါမြန်မာနိုင်ငံမှာတော့ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာတက်ဆန်းသလောက်ကာကွယ်နိုင်ခဲ့ကြပေမယ့်နိုင်ငံရေးမတည်ငြိမ်တဲ့ COVID-19 တတိယလိုင်းမှာတော့ပြည်သူတွေတိုင်းနိုင်ငံအလုံးကြီးပါခါစီခံစားခဲ့ကြရတာပါဒီအခြေအနေတွေကနေလွတ်မြောက်ဖို့အရေးမှာတော့ကောက်ရိုးတမြင်လို့အားကိုးနေရတဲ့ကာကွယ်ဆေးထိုးလုပ်ငန်းစဉ်ဟာလွတ်လပ်ဖို့နဲ့ယုံကြည်စိတ်ချရဖို့အတွက်ကိုပဲစံမာရေးဝန်ထမ်းတွေရောပြည်သူအားလုံးကပါမျှော်လင့်နေကြတာပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်အဆိုရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ